ထိုင်းဝန်ကြီးချုပ်မစ်စင်လက်မြန်မာနိုင်ငံကိုတွားရောက်မယ့်ရက်တရားတွားပြီလားလို့မေးမြန်းကြည့်ရမှာတော့ထိုင်းအစိုးရပြောခွင့်ရအမျိုးသမီးမစ်တီတီမာချိုင်ဆန်း RFA ကိုပြောတာက
5th of October that we proposed but we are waiting for the answer from Vienna. Actually the Miss Yin Lak before going there the
မစ္စယင်လာအနေနဲ့အောက်တိုဘာ9ရက်နေ့မှာမြန်မာနိုင်ငံကိုလာကျင်ပါလေလို့မြန်မာအစိုးရကပန်ကြားထားပေမဲ့မြန်မာအစိုးရဘက်ကခုချိန်ထိဘာမှတုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးလို့ဖြေကြားခဲ့ပါတယ်။အကယ်၍ထိုင်းဝန်ကြီးချုပ်မစ္စယင်လာအနေနဲ့မြန်မာနိုင်ငံကိုသွားတဲ့အခါဘယ်လိုကိစ္စမျိုးတွေဆွေးနွေးဖို့ရှိပါသလဲလို့ RFA ကထပ်မံမေးမြန်းကြည့်ရမှာတော့
I think this government will want to cooperate anything with Myanmar. We would like to make good relationships good trade at the border to open the metal bridge
ကျမတို့လက်ရှိတိုင်းအစိုးရဟာမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးလှုပ်သွားကြပါတယ်မြန်မာအစိုးရနဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်သွားခြင်းစိတ်ရှိသလိုနေဆက်ကုံသွယ်ရေးကိုလည်းတိုးမြှင့်ဆောင်ရွက်သွားကြပါတယ်အထူးသဖြင့်မဲဆောက်မြဝတီတရားပြန်ဖွင့်နိုင်ရေးကိစ္စကိုပါဒါအပြင်မြန်မာနိုင်ငံဘက်ချမ်းကဝင်လာနေတဲ့ငွေရစီဝါထိန်းချုပ်ရေးကိစ္စကိုလည်းပူးတွဲဆောင်ရွက်ကြပါတယ်လို့ပြန်ဖြေသွားတာပါ။တခါ RFA ကထိုင်းဝန်ကြီးချုပ်မစ်ယင်းလမြန်မာနိုင်ငံကိုသွားတဲ့အခါဒေါ်ဆန်းစုကြည်နဲ့ရောတွေ့ဆုံဖို့အစီအစဉ်ရှိပါသလားလို့မေးမြန်းကြည့်ရမှာတော့မစ်ချိုင်ဆန်းပြန်ဖြေတာက
The Aung San Suu Kyi is a very important woman. If we have a chance, Miss Yin Lak to see Aung San Suu Kyi together just in case woman who
ဒေါ်ဆန်းစုကြည်ဟာအရေးကြီးတဲ့ပုဂ္ဂိုလ်တူပါအကယ်၍သာတွေ့ခွင့်ရမယ်ဆိုရင်ထိုင်းဝန်ကြီးချုပ်မစ်ယင်းလအနေနဲ့ဒေါ်ဆန်းစုကြည်ကိုတွေ့ဆုံမှာပါကမ္ဘာအမျိုးသမီးလူထဲမှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့လိုပါတယ်လို့ပြောသွားခဲ့တာပါဒီနေရာမှာလက်ရှိမြန်မာအစိုးရအသစ်ကတောင်းနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့ပတ်သက်ပြီးထိုင်းအစိုးရကဘယ်လိုမြင်ပါသလဲလို့မေးမြန်းကြည့်ရမှာတော့
We support anything about democracy just agree anything from democracy butMyanmar is very difficult, sensitive, complicated.
Democracy နဲ့ပတ်သက်လာရင်တော့ကျမတို့ထိုင်းနိုင်ငံကအားပေးသွားမှာပါ။ Democracy ကိုပေါ်ဆောင်တဲ့လုပ်ငန်းစဉ်မှန်သမျှကိုလည်းသဘောတူပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာခံမရခဲ့တဲ့တိုင်းပြည်မြန်မာနိုင်ငံရေးအရှုပ်ထွေးပြီးအတင်းဆောင်မခံနိုင်တဲ့အနေအထားမှာရှိတယ်ဆိုတာကိုကျမတို့နားလည်ထားပါတယ်လို့ Miss Chai San ကပြောသွားတာပါ။မြန်မာနိုင်ငံတွင်းမှာဒေါ်အောင်ဆန်းစုကြည်ရဲ့ Democracy လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ရောဘလို့မြန်မာတလဲလို့ RFA ကထမေးပါတယ
် In democracy she can move women I would like her to work in the democracy country but it's very hard
democracy တိုင်းပြည်လို့ပြောမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ဟာလွတ်လွတ်လပ်လပ်လှူရှားပိုင်ခွင့်ရှိရမှာပါ democracy အခင်းကျင်းတွေရှိတဲ့အခြေအနေမျိုးမှာဒေါ်ဆန်းစုကြည်ကိုအလွတ်လုပ်စေချင်ပါတယ်ဒါပေမဲ့သူဘလောက်ထိခက်ခက်ခဲခဲရုန်းကန်နေရတယ်ဆိုတာကိုလည်းကျမတို့နားလည်ထားပါတယ်လို့ Miss Didi မှာခြိုက်ဆန်းဖြေကြားသွားတာပါဒီနေရာမှာတိုင်းမြန်မာနေဆက်မှာခိုးလုံနေကြတဲ့မြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ချမ်းပြန်ပို့ဖို့ထိုင်းအစိုးရအသစ်မှာအစီအစဉ်ရှိပါသလားလို့မေးမြန်းကြည့်ရမှာတော့
They have no plan to send them back to Myanmar actually
ကျမတို့ထိုင်းအစိုးရမှာအဲ့ဒီဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့ဖို့အစီအစဉ်မရှိပါဘူးမကြခင်မှာဒုက္ခသည်တွေနဲ့ပတ်သက်တဲ့အစိုးရပိုင်းဆိုင်ရာအစည်းအဝေးတရက်ကျင်းပဖို့ရှိနေပါတယ်လို့ထိုင်းအစိုးရအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်အမျိုးသမီးမစ်တီတီမာချိုင်ဆန်းက RFA နဲ့တည်တံ့ဆက်သွယ်မြင်းမြန်းစင်မှာဖြေကြားခဲ့ပါတယ်ခင်ဗျာ